တော်တော်ရှင်တွေခုနားဆင်နေရတာက VOA American အသံပဲဖြစ်ပါတယ်။အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို line to meter 32 kHz 933ည line to meter 40 kHz 9433line to meter 50 kHz 9999နဲ့ line lab meter 190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်။အခုထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒါရိုက်လေး line အစီအစဉ်ကိုလည်းနားဆင်ရမှာပါတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တို့ဒီ NCCD ဖွဲ့ပြီးတဲ့ကဒီဖေနီဝဲနေမှာအစာဆုံးပါခဲ့ပါပါလာတဲ့နောက်မှာကျွန်တော်တို့ Mass April လောက်ကစပြီးတော့
ဒီအကြောင်းအသေးစိတ်ကိုမကြာခင်နားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်မနဲ့စပါမယ်မြန်မာနိုင်ငံမှာ Mobile SIM card တွေအကြောင်းနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေပွင့်လင်းလာတဲ့မြန်မာနိုင်ငံအပေါ်ဝင်ရောက်ပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံတဲ့အကြောင်းတွေကိုကမ္ဘာမီဒီယာတွေကဖော်ပြထားတာကိုဒီတစ်ပတ်မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေထဲမှနားဆင်ရမှာဖြစ်ပါတယ်ရှင်။အရင်ဆုံးတင်ပြချင်တာကတော့ Telecom သတင်းစာထဲမှာ Jason Motlak ရေးသားထားတဲ့မြန်မာ Mobile SIM card တွေအကြောင်းဆောင်မတဲ့ပုဒ်ပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်လောက်က Mobile SIM card တစ်ခုကို American Dollar 2000မြန်မာငွေနဲ့ဆိုရင်30လောက်နဲ့ဝယ်ရတာမို့လူချမ်းသားတွေဒါမှမဟုတ်လဲအဆက်အသွယ်ကောင်းတဲ့သူတွေကအသုံးနိုင်ခဲ့တာပါဒါရောမှ line ကောင်းကောင်းမရခဲ့ပါဘူးဖုန်း line မမိတာတွေနေမြေအလိုက် line မမိတာတွေရှိပါတယ်အဲ့ဒီအချိန်တုန်းကမြန်မာနိုင်ငံကစစ်အစိုးရကြောင့်နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့မှုတွေကနေလွတ်မြောက်ခါစားအချိန်ပဲရှိပါသေးတယ်အရက်တာအစိုးရလက်ထက်ရောက်တာနဲ့မြန်မာဆက်သွယ်ရေးက SIM card တစ်ခုကို American Dollar 250မြန်မာငွေ3000ကျော်နဲ့မိနစ်ကအစည်းလျှော့ရောင်းမေးလာပါတယ်လူတယောက်ရဲ့ဖြန့်မြတနစ်ဝင်ငွေဟာ2000လောက်ပဲရှိတာမို့ဒါကလည်းလူတွေမသုံးနိုင်တဲ့ဈေးဖြစ်နေပါသေးတယ်။ဖုန်းလိုင်းတွေကလည်းကောင်းကောင်းမမိပါဘူး။မြန်မာနိုင်ငံအစိုးရကတော့လာမယ့် 2016 မှာနိုင်ငံလူဦးရေရဲ့84ရာခိုင်နှုန်းလောက်ဖုန်းတွေအသုံးပြုနိုင်ဖို့ခန့်မှန်းထားပါတယ်။အခုလောလောဆယ်မှာတော့စနစ်ရာခိုင်နှုန်းပဲသုံးနိုင်ပါသေးတယ်။မြန်မာနိုင်ငံမှာ wireless နဲ့ internet အသုံးပြုမဲ့ဖုန်းသုံးနိုင်တဲ့လူဦးရေ50တန်းလောက်ရှိနိုင်တာမို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေစိတ်ဝင်စားလာကြပါတယ်။အာရှမှာမြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ဖို့အနောက်ကျန်ရည်နေတဲ့နိုင်ငံမှာနောက်ဆုံးမှာတော့နိုင်ငံခြားကုမ္ပဏီတစ်ခုဖြစ်တဲ့ Ooredoo နဲ့ Telenor ဖုန်းကုမ္ပဏီတစ်ခုကမြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်ခွင့်ရခဲ့ပါတယ်။ကတ္တာနိုင်ငံအခြေစိုက် Ooredoo က August လမှာ Internet line ဆွဲအားကောင်းတဲ့ 3G SIM card ကို1500နဲ့စရောင်းပါတယ်။တရက်ထဲမှာပဲဆိုင်အတော်များများ SIM card ရောင်းကုန်သွားပါတယ်။ September လကုန်မှာ Norway အခြေစိုက် Telenor ရဲ့ 2G နဲ့ 3G SIM card တွေရောင်းချပေးနိုင်ဖို့ပြင်ဆင်ထားပါတယ်။ Ooredoo ကဖုန်းလိုင်းတွေဟာရန်ကုန်မန္တလေးနဲ့နေပြည်တော်မှာပဲလိုင်းမီတာပါ။နိုင်ငံတော်လုံးကကြံတဲ့ဒေတာတွေမှာတော့အစိုးရရဲ့ခက်ချက်ချာဖုန်းလိုင်းတွေကိုပဲအားကိုးနေရတော့မှာဂျပန်အခြေစိုက် KDDI နဲ့ Sumitomo Corporation ကမြန်မာဆက်သွယ်ရေးကိုအဆင့်မြင့်တင်နိုင်ဖို့10နှစ်အတွက်ဒေါ်လာ1ဘီလီယံယင်းနှီးမြှုပ်နှံဖို့သဘောတူညီမှုစာချုပ်ရေးထိုးလိုက်ကြပါတယ်။ Ooredoo နဲ့ Telenor ကုမ္ပဏီတွေဟာအခက်အခဲအချို့နဲ့ရင်ဆိုင်နေရပါတယ်။Apple ရဲ့ iPhone 5တွေကိုဒေါ်လာ650လောက်နဲ့ရနိုင်ပေမဲ့ဈေးချိုတဲ့ Korea လို့ Samsung နဲ့တရုတ်နိုင်ငံထုတ် Huawei ဖုန်းတွေကိုလူကြိုက်ပုံများနေပါတယ်။ Telephone ဆိုင်တွေဟာလည်းဝယ်သူတွေနဲ့စီကားနေပါတယ်။ Smartphone တွေတွင်ကျယ်လာပေမဲ့လည်းတချို့လူတွေကတော့စိတ်ဝင်စားမှုတိတ်မရှိတာကိုလည်းတွေ့ရပါတယ်။အကြောင်းဆုံးကို businessweek.com မှာဖတ်ရှုနိုင်ပါတယ်ရှင်
။နောက်ဆက်လက်ပြောပြချင်တာကတော့ The Japan News မှာ Takahiro ဆူဂျီမိုတိုရေးသားထားတဲ့ဆောင်းပါးပါမြန်မာနိုင်ငံကိုအခုခါနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေခြေဆန့်လာနေပါတယ်မြန်မာသမိုင်းမှာအကြီးအမားဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအပါအဝင်တခြားနိုင်ငံတွေဒီနှစ်ထဲမှာဝင်ရောက်လာဖို့ရှိနေပါတယ်ဒါပေမဲ့လည်းအခြေခံအဆောက်အအုံနဲ့တရက်စစ်တပ်အားပုံမှန်ရဖို့စတဲ့ပြဿနာတွေရှိနေပါသေးတယ်တီလဝါဆက်မှုဆောင်ကရန်ကုန်အရှိတောင်ဘက်12မိုင်လောက်မှာရှိတာပါအဲ့ဒီမှာကုမ္ပဏီပေါင်း22ခုလာရောက်ပြီးတော့လုပ်ငန်းစတင်ဖို့ဆုံးဖြတ်ချက်ကျထားပြီးပါပြီ။ဒါကအိန္ဒိယနိုင်ငံဒီမှာလုပ်ကင်ပုံနဲ့ဆိုရင်ရာဇဝင်တွင်အောင်မြန်ဆန်တဲ့နှုံးဖြစ်တယ်လို့မြန်မာဂျပန်တီလဝါဆက်မှုဆောင် MHDD ရဲ့ဥက္ကဋ္ဌကပြောပါရယ်။မြန်မာနိုင်ငံမှာ2012ခုနှစ်ကအယက်သားအစိုးရပြောင်းပြီးတော့အာဏာရလာကလေးကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်မြန်မာနိုင်ငံကထုတ်လုပ်ရေးအတွက်ရောတုံးဆွဲသူတွေအတွက်အလားအလာကောင်းတဲ့နေရာအသစ်ဖြစ်လာပါရယ်။မြန်မာအလုပ်သမားတွေရဲ့တရလုပ်အားကားက9000လောက်သာဖြစ်ပြီးတရုတ်နဲ့ထိုင်းကလုပ်သားတွေထက်50လောက်တက်တာတဲ့အပြင်မြန်မာလုပ်သားတွေကထုတ်ကုန်စွန့်အားကောင်းတယ်တနည်းပြောရရင်အလုပ်ကြိုးစားတယ်လို့သတင်းကြီးနေပါဗျ။မြန်မ မြန်မာအစိုးရဘက်ကတော့2014ခုနှစ်ထဲမှာနိုင်ငံသားယင်းနှိမ့်နှံမှုတွေတမိုင်းဝင်လောက်အောင်ဝင်ရောက်လာလိမ့်မယ်လို့ခန့်မှန်းနေပါတယ်။ဒါပေမဲ့လည်းလူအပ်ချက်တွေထဲမှာအုပ်ချုပ်ရေးအရာရှိတွေကဥပဒေအတိုင်းလှုပ်ဆောင်မှုမရှိတာတွေအပြင်ရန်ကုန်လိုနေရာမျိုးမှာတောင်ဟိုတယ်ကောင်းကောင်းတွေလုံလုံလောက်လောက်မရှိတာလည်းပါတယ်လို့យေတာထားပါတယ်။အကြောင်းစုံကိုဒီကနေ့တုန်း thejapannews.com မှာဖတ်ရှုနေပါတယ်။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုအလဲကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာရောဒေါ်လလတန်းက George Crow နဲ့အတူတင်ဆက်ထားပါရယ
်။ဒီကိစ္စနဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းကDRIVE drive ကမောင်းနာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစရုပ်ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place.He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
တန်နဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေးလိုက်အစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့အတူကိုစောဝင်းလိုက်ကအစီအစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာ။ဒီလိုတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့အဓိကအားဖြင့်ကတော့အစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေကြားကယုံကြည်မှုအခြေအနေဖြစ်ပါတယ်။တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မှုအတွက်ဆွေးနွေးညှိနှိုင်းလာကြတာဟာဆိုရင်အခုဆိုနှစ်တင်နဲ့ချီပြီးကြာလာပါပြီ။ဒါပေမဲ့ဒီလိုမျိုးဆွေးနွေးနေတဲ့ကြားကာလမှာပဲတင်းမာမှုတွေသဘောထားနားလည်မှုလွဲမှားမှုတွေဒီတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒီဟာတွေဆက်ဖြစ်နေတာဟာအစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေကြားတဲ့ကယုံကြည်မှုအတိတ်နဲ့ကိုပြသနေတာလား။တိုင်းဒေသနဲ့ကိုင်းအဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအခြေအနေကိုဆွေးနွေးကြဖို့ပါဒီအကြောင်းကိုဆွေးနွေးဖို့ဖြစ်လာတာကလည်းအဓိကအားဖြင့်တော့ပြီးခဲ့တဲ့နောက်ဆုံးကျင်းပခဲ့တဲ့အစိုးရနဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲကြောင့်ဖြစ်ပါတယ်တိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေစုပေါင်းပြီးတော့စစ်တပ်လက်နက်ကိုင်တပ်ဖွဲ့အဖွဲ့အစည်းမျိုးဆိုပြီးတော့သတင်းထွက်လာတဲ့အတွက်စစ်တပ်ဘက်ကနေပြီးတော့အရင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုပြန်ပြီးတော့တဖန်ပြန်ဆွေးနွေးတယ်ထပ်ပြီးတော့ဆွေးနွေးရတယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်လည်းဖြစ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့ဆွေးနွေးဖို့အတွက်အဓိကဖိတ်ခေါ်ထားတဲ့သူတွေကတော့ NCCT ရဲ့ပြောရေးဆိုခွင့်ရသူတဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်အောက်ကနောက်ပြီးတော့ဒီမြန်မာစစ်တမ်းရုံးတမ်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဗိုလ်မှူးကြီးကအောင်လင်းထွတ်တော်နဲ့အတူဒီ Civil Society Forum for Peace ဒီအလို့အဖွဲ့ဝင်ဒေါ်ခွန်ကြအပြင်ဥခွန်မြင့်ထွန်း PNL ရဥက္ကမြင့်ထွန်းကလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ပထမဆုံးတော့စောစောကကျွန်တော်အစမှပြောခဲ့တဲ့မေကွန်းနဲ့ပတ်သက်ပြီးတော့ဗိုလ်မှူးခွန်ဩကာကိုကျွန်တော်မေးချင်ပါတယ်ဗိုလ်မှူးခွန်ဩကာဟာဒီဆွေးနွေးပွဲထဲမှာတောက်လျှောက်ကိုယ်တိုင်ပါဝင်ခဲ့တဲ့သူလည်းဖြစ်တော့ကျွန်တော်တို့အပြင်မှာထွက်လာတဲ့သတင်းတွေကစောစောကပြောသလိုဒီယုံကြည်မှုအပိုင်းကဏ္ဍတွေမှာဘလောက်အထိများထပ်ပြီးတော့ဆွေးနွေးစရာတွေရှိလာခဲ့ပါသလဲဆိုတာကိုဗိုလ်မှူးခွန်ဩကာရဲ့ဒီဆွေးနွေးပွဲအတွေ့အကြုံလေးတွေနဲ့ရှင်းပြီးတော့ပြောပြပေးပါအောင်ခင်ဗျဟုတ
်ကဲ့ခင်ဗျကျွန်တော်တော့တောက်လျှောက်ကျွန်တော်တို့ဒီ NCCD ဖွဲ့ပြီးတဲ့ကဒီ ဆွေးနွေးပွဲတွေမှာအစဆုံးပါခဲ့ပါပါလာတဲ့နောက်မှာကျွန်တော်တို့ March April လောက်ကစပြီးတော့ဒီတမတော်ကဒီဘုဇကြီး6ရောက်ပါတဲ့အဖွဲ့နဲ့စပြီးတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ပြီးတော့ဆွေးနွေးရတာရှိပါတယ်အဲ့ဒီလိုတမတော်ကအင်တိုင်းအားတိုင်းပါဝင်ရဆွေးနွေးပွဲမှာရောက်လာတဲ့ဟာကိုကျွန်တော်တို့ကတော့အကျိုးစုံနဲ့ဖိတ်ခေါ်တယ်အဲ့ဒီမှာတမတော်ဘက်ကပြင်လာတဲ့အဆိုတွေထဲမှာကျွန်တော်တို့အဓိကကြားတဲ့လမ်းပြမြေပုံမှာတချို့ဟာလာကျွန်တော်တို့ဒီဟိုပါပေါ့ဗျာသူတို့ဗမာလိုပြန်လိုက်တော့ပါခေါ်လဲဆိုတော့လုံချုံကြီးကပြန်လဲပေါင်းစည်းခြင်းပေါ့အဲ့ဒီအချက်တစ်ခုကိုလမ်းပြမြေပုံမှာထည့်ထားတဲ့ဟာကိုကျွန်တော်တို့ကမထည့်နိုင်ဘူးနိုင်ငံရေးဆွေးနွေးပွဲကိုတကယ်တမ်းအောင်မြင်ပေါင်းရောက်ခြင်းတော့နိုင်ငံရေးဆွေးနွေးပွဲပြီးမှပဲဒီလမ်းပြမြေပုံကိုအဲ့ဒီဒီကိစ္စကိုထည့်တင်တယ်ဆိုတော့အချိန်ချင်းညှိနှိုင်းတဲ့ခါကျတော့ကျွန်တော်တို့ဩဂုတ်လအထိညှိနှိုင်းချက်မှာတော့လုံခြုံရေးရပြန်လဲပေါင်းစည်းခြင်းဆိုတဲ့ကန္တာကနောက်ဆုံးပေါ့လမ်းပြမြေပုံရဲ့နောက်ဆုံးအဖြစ်မှာရောက်သွားတယ်ကြ။သို့တော့အဲ့ဒီဟာကိုအခုတပတ်ပြန်ပြီးတော့စက်တင်ဘာလဆွေးနွေးပွဲမှာကြတော့နောက်ကျောင်းပြန်ပြီးတော့တင်လာတာတွေ့တယ်ဒါလို့နောက်ကြောင်းပြန်ပြီးတော့တင်မဲ့နေရာမှာလဲဒီချက်ချင်းကြီးမဟုတ်ဘဲနဲ့ကြိုတင်ဒီဟိုပါပေါ့လေနီလန်းရှာတဲ့အနေနဲ့ဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်ကဂျပန်နိုင်ငံကိုခီးမတော်ခင်လေးမှာ UFC နိုင်ငံရေးစီးတပ်ပေါင်းစုဖြစ်တဲ့ UFC ကြောင့် UFC ရဲ့ policy ကြောင့်ချက်ချင်းတွေဖြစ်နိုင်တယ်ဆိုပြီးတော့သွားဒီလာမြောင်းပေးလေးပြောသွားတာရှိတယ်နောက်ပြီးတော့ UFC ကဒီဟိုလုံးရတဲ့ပုံနဲ့ခွဲလောက်တရားလုံနေတဲ့ဖက်ဒရယ်ဂျူနီယာအာမေစုဖွဲ့ပုံပေါ့အဲ့ဒီဟာကိုအကြောင်းပြပြီးတော့ပြန်ပေါ်ထုတ်တယ်အဲ့ဒါဒီအားလုံးထုတ်ပြီးတော့အဓိကကတော့ကျွန်တော်တို့ရဲ့ဖိခါရဆေးစာချုပ်မှာပါတဲ့လမ်းပြမြေပုံမှာမူလကတမတော်ကတင်ထားတဲ့နေရာပေါ့တင်ထားတဲ့အချက်ကိုပြန်ရအောင်ပြန်တင်နေတဲ့သဘောမျိုးအဲ့ဒီလိုပြင်ဆင်မှုမျိုးနဲ့ဒီကြောင်ပြချက်တွေကို UFC ဘက်ကပုံချပြီးတော့လှုပ်လာတာလို့ကျွန်တော်အဲ့လိုမြင်တယ်။ဒါကြောင့်အခုချက်တစ်ချိန်မှာကြာတော့ဝိဝါဒကွဲတာကအမြန်လက်မထိုးသင့်တယ်ဆိုပြီးတော့တောင်းဆိုသလိုအမြန်လက်မမထိုးနိုင်အောင်လည်းတစ်ဖက်ကဒီနောက်ကြောင်ပြန်ဆွေးနွေးမှုတွေလှုပ်လာတဲ့အခါကျတော့ဒီဝိရောဓိဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးပွဲမှာအထင်ရှားတွေ့ရတာပေါ့ခင်ဗျာ။
အရင်အခေါက်တွေမှာဆွေးနွေးကြတာတွေဟာဆွေးနွေးကြတယ်ဒီအဆင့်ကိုရောက်လာတယ်ပေါ့နော်အခုနောက်ဆုံးဆွေးနွေးအချောင်းချင်းမြောက်ဆွေးနွေးပြုလုပ်ခဲ့တဲ့ဆွေးနွေးမှုကိုရောက်လာတယ်အဲ့ဒီကြားရမှာတခါဒီအရင်ဆွေးနွေးကြတာတွေကမဟုတ်သေးဘူးဒီတိရင်းနေဒီတိရင်းငါတို့အပြင်မှာကြားနေတယ်ဆိုပြီးကာကြုတ်ရှိရာတိရင်းဝင်လာပြီးတော့မှဒါကဲဒါဆွေးနွေးတာတွေပြန်ဆွေးနွေးရမယ်ဆိုတော့ဒါသူတို့ဆိုလို့အခုအတိုင်းအဖြစ်နေတာနောက်ကြောင်းပြန်လဲတယ်လို့ဖြစ်မြင်လာပုံမှုတစ်ဖက်မှာလက်မထိုးခြင်းနဲ့ဇောတော့ရှိပြင်မယ်လဲဒါမဲ့ဆွေးနွေးတဲ့အကြောင်းအရာတွေဒီဟာတွေကိုပြန်ပြီးတော့လုပ်နေတဲ့ခါကျတော့နောက်ကြောင်းပြန်လဲတယ်လို့ဖြစ်မြင်လာဘုံမှုတို့ဒီတိုင်းသားလက်နက်ကန်အဖွဲ့အစည်းတွေဘက်မှာဘလို့ခံစားရလဲဒီလိုမျိုးဖြစ်လာတဲ့ကိစ္စပေါ်မှာဘလို့မြင်တယ်လဲ
ဘလို့ဘက်မှာခံစားရတာကတော့နိုင်ငံတော်အစိုးရအလို့ခေါ်တဲ့ကျွန်တော်တို့မှာပေါ့လေသမ္မတကြီးဦးသိန်းဦးဆောင်တဲ့ကက်ဘိနက်အဖွဲ့နောက်ပြီးတော့ကျွန်တော်တို့ငင်းညာရေးနဲ့ပတ်သက်ပြီးတော့လုပ်ဖွဲ့ထားတဲ့လုပ်ငန်းအဖွဲ့ပေါ့ UPWC ဒီအဖွဲ့တွေနဲ့ဆွေးနွေးချက်တွေအရာကတော့တော်တော်လေးရှိခီးပေါ့နေလို့ယူဆတာပေါ့ဗျာကျွန်တော်တို့ရဲ့တောက်လျှောက်ဆွေးနွေးပွဲဆွေးနွေးပွဲဆွေးနွေးပွဲဖြစ်တဲ့တမတော်ပိုင်းကဒုတိယဗိုလ်ချုပ်ကြီးတနိုင်ဝင်းတို့ဆိုလည်းပဲတော်တော်လေးကိုဒီနားလည်မှုရရှိပြီးတော့အပေးယူတဲ့တဲ့ဘောလို့ရှိတာပေါ့အပြန်လာလေးစားမှုအပြန်လာနားလည်မှုတွေရှိကြတာပေါ့တို့တော့အဲ့ဒီလိုကျွန်တော်တို့နဲ့ပြင်ညပြီးတော့ဒီအပေးယူဒီညနေဆွေးနွေးလို့ကောင်းတဲ့ကောင်းတော်တွေကတမတော်ဘက်မှာတာဝန်မရှိတော့ဘူးဆိုတဲ့အခြေအနေမှာတမတော်သဘောထားကြောင်းသွားလေသလားပေါ့ဗျာကျွန်တော်တို့မှာအဲ့ဒီလိုပြန်ပြီးတော့ဖြစ်တော့ယုံကြည်မှုကတော့ကျွန်တော်တို့ဘက်မှာတော့ဒါအဖြစ်ခရဆဲကြီးရောနိုင်ငံရေးဆွေးနွေးပွဲအတွက်ရောအားလုံးကတော့ကျွန်တော်ယုံကြည်မှုအပြည့်နဲ့ထမ်းဆောင်နေတယ်တို့တူပဲဒီ NCCT ကဆွေးနွေးမိနိုင်ဖို့တာဝန်ရှိတဲ့အဖွဲ့တစ်ခုဖြစ်တယ်။နော်နိုင်ငံရေးစစ်ရေး policy ကတော့ကျွန်တော်တို့နိုင်ငံရေးတပ်ပေါင်းစုကပဲဟိုပါကပါဝင်ပြီးတော့ပံ့ပိုးကူညီနေတာပေါ့။အဲ့ဒီအခြေအနေမျိုးမှာယုံကြည်မှုကျွန်တော်တို့ဘက်ကတော့ပြတ်ပြားတာတော့ယုံကြည်မှုရပါလေဟိုထောက်ပြစရာတော့ကန့်ကွက်စရာတော့အကြောင်းပြတာတော့ကျွန်တော်တို့ဘက်ကတော့မရှိဘူးခင်ဗျ။အဲ့ဒီအခြေအနေမျိုးဖြစ်နေတယ်။
ကျွန်တဲ့လူတွေကိုကျွန်တော်လက်မပေးခင်ဘုံဘုံနောက်ဆုံးမိကုံးလေးကျွန်တော်တခုမေးချင်တာစောစောဘုံဘုံပြောသွားတဲ့အထက်မှာလည်းပါပါတယ်အပြင်ကကျွန်တော်လေ့လာကြည့်တဲ့အခါမှာလည်းစောင့်ကြည့်တဲ့သူတွေအနေနဲ့လည်းဒီအချက်ကိုတော့သတိထားမိတယ်ပေါ့နော်အရင်ကတမတော်ဘက်ကနေဦးဆိုပါပေါ့ကိုယ်စလဲဖြစ်နေဒီဆွေးနွေးနေတဲ့သူတွေဟာအခုတမတော်တဲ့မှာတောင်းမရှိတော့ဘူးတခြားနေရာကိုရောက်သွားတယ်ယာတုပြောင်းတယ်ပဲဆိုကြပါစို့ရောက်သွားတယ်ဆိုတဲ့အခါကျတော့ဒီတက်မတော်ဘက်ကသဘောထားနည်းနည်းလေးပြန်ပြီးတော့ပြောင်းလာတဲ့လူသစ်နဲ့ဆွေးနွေးရလည်းဖြစ်တယ်ဆိုတော့ကွင်းဆက်တွေပြတ်တယ်လို့ဖြစ်သွားသလားကွင်းဆက်တွေပြတ်တယ်လို့ဖြစ်လာတယ်ပေါ့နော်ဆိုတော့ဒါဟာတနည်းအားဖြင့်ကြည့်ရင်တက်မတော်ဘက်ကဘယူဟာသုံးပြီးတော့လောက်တာမျိုးမဖြစ်နိုင်ဘူးလားကျွန်တော်တို့စဉ်းစားကြည့်တာပေါ့နော်အပြင်ကနေကြည့်ရတဲ့သူတွေအနေနဲ့ဘာလို့လဲဆိုတော့အဆင်ပြေပြေဆွေးနွေးလာခဲ့ကြပြီးတော့မှလူပြောင်းလိုက်တဲ့အတွက်အခုကျတော့တခါစာလုံးရပြန်စားမလို့ဖြစ်နေသလားလို့
ဟုတ်ကဲ့အဲ့ဒီမှာလည်းပဲဟိုပါပေါ့လေကျွန်တော်တို့တိုက်ဆိုင်မလားတော့မပြောနိုင်ဘူးပါဗျာတမတော်ကဘာကြောင့်ပြောပြောင်းလဲလို့ပြောတဲ့ခါကျတော့ UFC ကိုအပြစ်ပုံချပြီးတော့ပြောင်းဝင်မယ်ပဲတကယ်သူဘာကြောင့်ပြောင်းနေလဲပြန်ကြည့်တော့ဒီတမတော်နိုင်ငံတော်ဖီတော်မှုတမတော်ကြီးနဲ့သူအစိုးရကတော့ကျွန်တော်တို့ကိုဖက်ဒရယ်စနစ်နဲ့ဖီတော်တို့ကိုတိဆောက်မယ်နော်အဲ့ဒီဖီတော်တို့တိဆောက်တဲ့နေရာမှာလည်းအဖွဲ့ဝင်ဖီနယ်တွေမှာမျိုးသားတန်းတူရေးကိုပါတတ်ထိုင်ဝင်ရေးတွေရှိရမယ်ဆိုတော့ဆုံးဖြတ်ချက်ကိုစာချုပ်ထဲမှာသမ္မတကြီးရဲ့မိခွန်းနဲ့အညီပေါ့လေကျွန်တော်ထည့်လိုက်တယ်အဲ့ဒီစာချုပ်ထဲမှာအဲ့ဒီလိုပြည်တော်သူစနစ်နဲ့ပတ်သက်ပြီးတော့ပါလာတဲ့ခါကျတော့ဒီပေါ်မှာတမတော်ရဲ့ဆိုးရမှုကလည်းရှိလာတယ်လို့ကြားတယ်ဆိုလိုတာကတော့တမတော်တချို့ကောင်းဆောင်တွေကတော့ဖက်ဒရယ်စနစ်လို့ပြောရင်ခွဲထွက်ရေးဖြစ်လာမှာဆိုးလို့ဆိုးရင်လို့တရားခံမဖြစ်ပြန်ဘူးလို့ပြောတဲ့အမှန်လေပေါ့ဗျာ။ဒါတော့ကျွန်တော်တို့မြင်တာကတော့ဒီပထမဆုံးဖြစ်ပြီးတော့တိုင်းပြည်အေရှာပြီးတော့ပုံမျိုးတိုးတက်လာရင်เนาะကျွန်တော်တို့ဒီတမိုင်းတရခံမဟုတ်ဘဲနဲ့တမိုင်းတူရဲ့ကောင်းတွေဖြစ်လာတယ်။အဲ့ဒီတမိုင်းတူရဲ့ကောင်းဖြစ်နိုင်တယ်ဆိုတော့ဟိုဒီဟိုဘာပေါ့လေရှူတောင်းကနေမရှိဘဲနဲ့ဖွင့်ရင်တော့တမိုင်းတရခံပါဖြစ်မှာအယူဆွဲနေတဲ့မူလအယူဆကြီးတွေကြောင့်ပေါ့ဗျာ။တမိုင်းတရခံဖြစ်မှာကြောက်တယ်ဆိုတော့အယူဆတစ်ခုတည်းနဲ့ဒီသမ္မတကြီးရဲ့ဖက်ဒရယ်ချင်းကမှုကိုပြန်ပြီးတော့ဒီဟိုကောင်တာဘယ်လန့်လုပ်ချင်တဲ့သဘောမျိုးများသမ္မတကဆင်းပါသလားပေါ့အဲ့ဒါကတော့ဒါသူတို့ပဲပေါ့ဗျာအစိုးရက
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ကျွန်တော်တို့ကတော့ UFC ကိုတော့ခုတုန်းလုပ်လိုက်တဲ့သဘောမျိုးလောက်ပဲဖြစ်သွားသလားပေါ့ဗျာကျွန်တော်စိုးရိမ်တာပါအဲ့ဒါဖြစ်ကြည့်ပါဦ
းဟုတ်ကဲ့ဟုတ်ကဲ့တိုင်းသားတွေဘက်ကတော့ခွက်ထွက်လို့ရှိပါသလား Yes or No လေးဘုံမူ
အမဘယ်သူမှမရှိတဲ့အပြင်ကိုတန်းလူကြီးတို့နဲ့ပြည်တော်စုတစ်ခုကိုပူပေါင်းဆောင်ရွက်ဖို့အဓိကပဲဖြစ်ပါတယ်ဆိုင်သားပဲ
ဟုတ်ကဲ့ခင်ဗျာဘုံမူကျေးဇူးတင်ပါတယ် on the record လေးဖြစ်သွားအောင်လို့ပါဆိုတော့ကျွန်တော်အခုဘုံမူအောင်လင်းထုတ်ကိုကျွန်တော်ဒီလိုင်းပေါ်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဘုံမူရှိပါလားခင်ဗျာဟုတ်ကဲ့ခင်ဗျာစောစောကဟိုဘုံမူကြီးခွန်ကပြောသားတယ်လို့ပဲဘုံမူလည်းကြားပါတယ်ဆိုတော့တတ်မတော်ရဲ့သဘောထားအခုနောက်အထူးသဖြင့်တော့ဒီ6ချိန်မြောက်အခုနောက်ဆုံးပြုတ်လို့သွားတဲ့ဆွေးနွေးပွဲမှာနည်းနည်းလေးပြောင်းလဲသွားနိုင်တဲ့ပြောင်းသွားတယ်လို့ဆိုရမှာပေါ့နော်ဆိုတော့တမတော်တဲ့မှာအတွင်းကြကြတာဝန်ထမ်းဆောင်ခဲ့ဘုံမူအနေနဲ့ကောသူတို့ရဲ့ဒီတွဲခေါ်ပုံကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတော့ဘုံမူသုံးသပ်ကြည့်လို့ရလားဘယ်လိုမျိုးသုံးသပ်မိလဲ
โอเคကျွန်တော်အနေနဲ့ပြောရရင်ပေါ့ဒီကျွန်တော်တို့စစ်ဆိုးအဖြစ်တုန်းကဒီနေရာကြီးဆွေးနွေးပွဲဒီမှာလေကျွန်တော်ကိုယ်တိုင်လည်းထဲထဲဝင်ကျွန်တော်တို့ပါဝင်ခဲ့ပါတယ်ဒီတမတော်သားတွေကိုယ်တိုင်လည်းဒီနေရာကြီးကိုတကယ်လိုလားတယ်ကျွန်တော်တို့ဒီတိုင်းလာလေးနဲ့ခိုင်ခွဲလေဒီငင်းကြီးကိုတော်တော်လေးလိုလားပြီးတော့မှကျွန်တော်တို့ငင်းကြီးကိုလုတ်ခဲ့ကြတာပါလုတ်ခဲ့လို့လေကျွန်တော်တို့ငင်းကြီးအဲ့ဒီခြေထဲဒီကာလကလည်း18နှစ်ကြာလောက်ပါလေငင်းငင်းကြီးကြီးနေခဲ့ရတာအားအားလုံးအဖြစ်ဖြစ်ပါတယ်အဲ့ဒါပေါ်စီပိုင်းပေါ်လေနော်ပေါ်စီပိုင်းကိုပြန်လေးလာကြည့်တဲ့အခါသိတော့ကျွန်တော်တို့ခေတုန်းကလုတ်ခဲ့တဲ့ဒီငင်းကြီးပုံစံမျိုးနဲ့ခုလုတ်နေတဲ့ငင်းကြီးပုံစံကအုံတန်းကြီးပွာပေမဲ့တကယ်အဓိကအချက်ဒီမှာတော့ကျွန်တော်တို့မကွာဘူးသူသွားတွေ့ရတယ်။အဲ့ငင်းငယ်ကြီးကလက်ကမ်းလိုမှကြမှာဘာပြောင်းလဲလို့ရဲဆိုတဲ့အခါကျတော့ PNU ကိုကျွန်တော်တို့ KIO တို့မွန်ပြည်နဲ့ပါတီတို့လိုပေးတဲ့ status ကိုမပေးနိုင်ဘူး။အကင်းကသူတို့လွတ်လပ်ရေးအင်းဒီမှာငင်းငယ်ကြီးနဲ့လက်နဲ့လဲရမယ်။သူတို့ကတော့လက်နဲ့ချခိုင်းရမယ်ဆိုတဲ့ policy ကိုတစ်ချင်းပြောင်းပေးတယ်ဗျာ။ตัวอะไรก็ปาร์ตี้โหลดตรงนี้ตัวอ่ะมีปาร์ตี้เลยคือว่าไอ้ฉิงมันก็ตะกี้กินได้ชื่อว่าได้ทุกทีนี้ก็โจ่นได้มาเลยบาโลกีก็ดุริยะตมะบีมาดุริยะอยู่เหมียวๆสูงนี่ EU อ่ะที่ตะตั้นจาซงเราเล่นไก่ภွဲพี่เปียနိုင်ငံကြီးလမ်းစဉ်ရှိတယ်သူဘာသာရေးอ่ะခွင့်ရများတယ်နိုင်ငံသားသက်ဆိုင်ရေးလည်းရှိတယ်ဒီချက်တွေကြောင့် EU ကိုတော့ကျွန်တော်တို့ channel အဖွဲ့တွေကိုဓာတ်လူမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးอ่ะချက်ချင်းကြောက်လာတယ်ဗျာ တော့ကျွန်တော်ဒီဘက်ဖွဲ့ရလဲဘာလို့လို့မှမသိပဲနောက်ဆုံးကျတော့ဟိုပြောစီပြောနေပဲသူတို့ပဲဟိုကျွန်တော်တို့လုံးလိုက်ရတယ်အခုလည်းရောက်တဲ့ဂျုံချီမှုစင်တာအဆင့်အဆင့်ကိုရောက်နေကြပြီဥပမာမင်းတို့လည်းလောကကံရတော့ခက်ပါလိမ့်မယ်ကျွန်တော်နားလည်မယ်တော့ဒုံပြောက်ပေါ့ဒီစမ်းမတော်လည်းမဟုတ်ဘူးညာငါတော့ဟိုပေါ်စီကိုကအခုတက်တီကိုကအရင်အရေးမဲကြီးတွေကလွှမ်းနေတဲ့အတွက်ကြောင့်လို့ချက်ချင်းကြံကြောင်းသွားတယ်အခုဒီမင်းအောင်လည်းရောသွားပြပြောလို့မရဘူးဒီမြောင်းလည်းဒီလမ်းကြီးတိုင်းသူရှောက်နေရတာကို
ဘုံကျေးဇူးတင်ပါတယ်အခုကျွန်တော်ဒေါက်ခွန်ဂျာကိုအလဲပေးခြင်းပါတယ်ခင်ဗျာဒီအရာဖက်လူမှုအဖွဲ့အစည်းတွေအားလုံးစုပေါင်းဖွဲ့စည်းထားတဲ့အလို့အဖွဲ့အဖွဲ့ဝင်ဒေါက်ခွန်ဂျာသူဒေါက်ခွန်ဂျာဆိုရင်လည်းဒီပြီးခဲ့တဲ့6ချိန်မြောက်ဆွေးနွေးပွဲအပြီးမှာအရာဖက်လူမှုအဖွဲ့အစည်းတွေဖွဲ့စည်းနဲ့ဒီဟိုသက်ဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံကြတော့ဖိတ်ခံရတဲ့အဖွဲ့ကကိုယ်စလဲလည်းဖြစ်ပါတယ်ဆိုတော့ဒေါက်ခွန်ဂျာရဲ့အမြင်ကောအခုလက်ရှိနောက်ဆုံးဖြစ်သွားတဲ့အခြေအနေတွေအပေါ်မှာလက်ရှိရှိနေတဲ့အပေါ်မှာယုံကြည်မှုအပေါ်မှာဘယ်လိုမြင်မိလဲယုံကြည်မှုတည်ဆောက်တဲ့အပေါ်မှာ
ကျမအနေနဲ့ကတော့ဒီလူထုတယောက်အနေနဲ့ဆိုလို့ရှိရင်တော့ဒီငင်းခိုင်းရေးဆွေးနွေးပွဲကဒီတစ်ချိန်ကတော့ဒီအနောက်ဘက်ကိုခြေလမ်းနှစ်လမ်းသုံးလမ်းလောက်ကိုပြန်ဆုတ်တယ်လို့မြင်ပါတယ်ရှင့်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာဆွေးနွေးနေတဲ့အချိန်မှာပဲတစ်ဖက်မှာနေဆက်ဘက်မှာရောတစ်ချိန်ရှမ်းပြီးလို့ရှိရင်ဒီကရင်ဒေသတစ်လျှောက်လုံးမှာလည်းတိုက်ပွဲတွေဟာတစ်ခါတိုင်းခက်ကိုကိုအံ့ဩစရာကောင်းအောင်ဖြစ်ပွားနေတယ်။ကျမဆိုလိုတာကဒီအရေးအတွက်ကိုပြောတာမဟုတ်ပါဘူးဖြစ်ပွားပုံဖြစ်ပွားနေဖြစ်ပါတယ်။အဲ့လိုဖြစ်တဲ့အခါကျတော့တစ်ဖက်ကနေဆွေးနွေးနေတယ်တစ်ဖက်ကနေပြန်တိုက်နေတယ်လို့ပြောတဲ့အခါမြမတ်တမတော်ရဲ့အမှန်တကယ်တဘောတရားကတော့ဒီငင်းချင်းကြီးကိုလိုချင်လို့လာတာဒီဒီဟာဖြစ်ပါတဲ့တစ်ဖက်ကနေပြီးတော့ကျမတို့ကိုယ်တိုင်လည်းယုံကြည်ဖို့စူးစမ်းပြီးတော့မှဒီတီတူလူထုအနေနဲ့ပူပေါင်းပါဝင်ဖို့စူးစမ်းတဲ့အချိန်မှာဆွေးနွေးပွဲရလမှာပထမအချိန်လွန်ခဲ့တဲ့တတိယအချိန်ဆွေးနွေးပွဲမှာတုန်းကဒီအချက်ဒီအချက်တွေဟာအဲတီလေးဆိုဆွေးနွေးကြည့်ကြပါပြီဆိုပြီးမှပြောခဲ့တဲ့အချက်တွေကိုဒီတစ်ခါကတော့ဖြစ်မပါတော့ပါဘူးပြန်ပြုတ်သွားပါပြီလို့ပြောတဲ့အခါမှာအဲအကုန်လုံးမှသဘောမတူသေးဘူးဆိုရင်တစ်ခုမှသဘောမတူသေးဘူးဆိုတဲ့အချက်လိုမျိုးဖြစ်နေပါလေရှင့်အဲ့တော့အရင်အခုအချိန်ထိကိုဒီချက်တွေသဘောတူပြီးပါပြီငါချက်ပဲကြံပါတော့တယ်လို့ပြောတဲ့အစအဆုံးအကုန်လုံးကိုဘယ်အချိန်မရွေးပြန်ပြီးမှဒီကြောင်းပြန်လာနိုင်တယ်လို့ပဲပြန်ပြီးသဘောထားပါလေရှင့်ဒီလိုရှင်တော့ခုနပြောခဲ့သလိုလွန်ခဲ့တဲ့18နှစ်လုံး KIO နဲ့အတိအခါရဆဲထားတာပဲဖြစ်ပါတယ်အဲ့ချိန်ကာလဟာငင်းချမ်းရေးမဟုတ်ပါဘူးဒီမှာအနေနဲ့လည်းကချင်ပြည်နယ်မှာပဲနေခဲ့တဲ့အတွက်ကြောင့်မလို့18နှစ်လုံးဟာဒီမှာတော့ကချင်ပြည်သူတွေအတွက်ဆိုလို့ရှိရင်ငရေသမျှဖြစ်ခဲ့ပါတယ်ဒါကိုငင်းချမ်းရေးလို့အတိတ်ပေါ်ခွင့်ဆိုတာကိုလည်းလက်မခံပါဘူးရှင့်အဲ့ဒီလိုမျိုးအလားတူငင်းချမ်းရေးကိုမလို့ချင်တဲ့အတွက်ကြောင့်မလို့ဒီတစ်ခါဒီမှာအပါဝင်ရပ်ပဲ့အဖွဲ့အစည်းများကီတူလူထုကပါဒီငင်းချမ်းရေးလုပ်ငန်းစဉ်ကိုဆက်တိုက်စဉ်ဆက်မပြတ်ဆောင်ကြည့်နေကြတာဖြစ်ပါတယ်ရှင့်
ဟုတ်ကဲ့ဒေါက်ခွန်ဂျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီနေရာမှာတခုလေးပြောတော်ရရှင်တွေအသိပေးချင်တာကကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ MPC ဘက်ကလည်းသူတို့ဘက်ကပြောလိုတာတွေပြောလို့ရအောင်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရအောင်ကျွန်တော်တို့ဖိတ်ခေါ်ပေးမယ်လေအခုချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ဘက်ကတစုံတရာပြောဖို့အစီအစဉ်မရှိသေးဘူးဆိုပြီးအကြောင်းပြန်ခဲ့ပါတယ်ခင်ဗျာအခုပါဝင်ဆွေးနွေးကြတဲ့ဘုံမှုအောင်လင်းထွတ်ကဒေါက်ခွန်ဂျာအုပ်ကျေးဇူးတင်ပါတယ်ကျွန်တော်တို့ဖိတ်ခေါ်ပြီးတော့မှဆွေးနွေးခွင့်မရလိုက်တဲ့သူတွေကိုလည်းကျွန်တော်တို့တောင်းပန်ပါတယ်အီးမေးလ်နဲ့ပါဝင်ဆွေးနွေးကြတဲ့သူတွေကိုလည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာအချိန်မရလို့မဖန်နိုင်ခဲ့တာဖြစ်ပါတယ်နောက်တစ်ပတ်မှာပြန်ပြီးတော့ဆုံကြသေးရပါ
ထလုံးသူမဆုမနဲ့အတူကိုဇော်ဝင်းလိုက်တင်ဆက်ထားတဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခုတော့အမေရိကန်အစိုးရရဲ့အာဘိုးနားဆင်ကြည့်ရအောင်ပါရှင်မဆုမြတ်မွန်တင်ဆက်ထားပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတော်တော်များများမှသတင်းတောက်တွေပြန်ပေးဆွဲခံရတာလက်ဆဖြောက်ခံရတာရိုက်နှက်တပ်ဖြတ်ခံရတာအပါအဝင်သတင်းတောက်တွေအကြမ်းဖက်ခံရမှုပိုများလာတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်နေပါတယ်တပ်ဖြတ်သူတွေအရေးယူမခံရဘဲလွတ်မြောက်နေကြသလိုစိုးစိုးဝါးဝါးတိုက်ခိုက်ခံရမှုတွေတိုးလာနေတယ်လို့ဝါဆောမြို့မှာအောက်တိုဘာလ3ရက်နေ့အထိကျင်းပတဲ့ OSCE ရဲ့လူအခွင့်အရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Brian Atwood ကပြောကြားခဲ့ပါတယ်။ရုရှားနိုင်ငံမှာလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေကိုထိန်းချုပ်ထားပါတယ်။ရုရှားမှာငြိမ်ငြိမ်းချမ်းချမ်းသဘောထားဆန့်ကျင်ဖော်ထုတ်သူအထူးသဖြင့်ယူကရိန်းမှာရုရှားရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုဆန့်ကျင်ပြောဆိုသူအပေါ်အကြမ်းဖက်တာအနှောက်အယှက်ပေးတာတွေလက်တလောပိုများလာတဲ့အပေါ်အမေရိကန်ကအထူးစိုးရိမ်ပါတယ်။အင်တာနက်သုံးစွဲမှုတွေအပေါ်ကန့်သက်ချက်တွေထားခဲ့တဲ့အပေါ်မှာလည်းအမေရိကန်ကစိတ်ပြတ်ရပါတယ်။အာဏာပိုင်တွေကတရားရုံးခွင့်ပြုချက်မပါဘဲတီးခြားလွတ်လပ်တဲ့သတင်းဌာနကြီးတွေရဲ့ website တွေလူဖက်များတဲ့ blog စာမျက်နှာတွေအပါအဝင် website စာမျက်နှာတွေကိုပိတ်ပင်နိုင်အောင်လို့လုပ်ခဲ့တာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့ရုရှားတို့သိမ်းပိုက်ထားတဲ့ Crimea ဒေသမှာသတင်းထောက်တွေကိုပြင်းပြင်းထန်ထန်ချင်းချောက်နေတဲ့ကိစ္စအပေါ်အမေရိကန်ကအထူးကိုစိုးရိမ်နေပါတယ်။သတင်းထောက်9ရောက်အသက်ခံခဲ့ရတယ်လို့ အများအပြားဟာလဲကိုထီလက်ရောက်စော်ကားခံရပြန်ပေးဆွဲခံရဖမ်းဆီးခံရချိန်ချောက်ခံရအနှောက်အယှက်ပေးခံရတာတွေရှိခဲ့ပါတယ်တာဂျီကစ္စတန်နိုင်ငံမှာဆိုရင်လဲလူမှုကွန်ရက်ဝက်ဘ်ဆိုက်တွေတီးခြားလွတ်လပ်တဲ့သတင်းဌာနတွေရဲ့အွန်လိုင်းစာမျက်နှာတွေကိုအစိုးရကမကြာခဏပိတ်ပင်နေမှုနဲ့သတင်းတော့တွေကိုနှောက်ယှက်နေမှုတွေကစိုးရိမ်စရာဖြစ်နေပါတယ်အဇာဘိုင်ဂျန်နိုင်ငံကအလူအခွင့်ရေးအခြေအနေတွေဆိုးလာနေတဲ့အပေါ်မှာလဲအမေရိကန်ကစိုးရိမ်ပါတယ်ငြိမ်ငြိမ်းချမ်းချမ်းလှုပ်ရှားနေတဲ့အဖွဲ့ဝင်ပေါင်း20အပေါ်ရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးခဲ့တာလူမှုအခြေပြုခေါင်းဆောင်တွေကိုထိန်းသိမ်းခဲ့တာတခြားသူတွေကိုဖမ်းဆီးနေတာအဖွဲ့အစည်းတွေရဲ့ဗန်စင်ရင်တွေအရွှေ့အပြောင်းလုပ်လို့မရအောင်လို့ထိန်းချုပ်ခဲ့တာနဲ့အဖွဲ့အစည်းဝင်တွေဆိုရင်အနှောက်အယှက်ပေးတာမျိုးတွေလုပ်နေပါတယ်လူသားတိုင်းရဲ့မွေးရပါအခွင့်အရေးကိုလေးစားဖို့အဇာဘိုင်ဂျန်အစိုးရကိုအမေရိကန်ကဆက်လက်တိုက်တွန်းပါတယ်တူရကီနိုင်ငံမှာသတင်းတောက်တော်တော်များများဒီနှစ်ထဲပြန်လွတ်လာပေမဲ့တချို့ကတော့အကျဉ်းထောင်တွေမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။သတင်းတောက်တွေအပေါ်တူရကီတာဝန်ရှိသူတွေကချင်းချောင်းနှောက်ယှက်နေပါတယ်။ဒီလိုလှုပ်တာကြောင့်ရောတူရကီသတင်းစာတွေပိုင်ဆိုင်မှုဆိုင်ရာဖွဲ့စည်းအုပ်ချုပ်တဲ့ပုံစံကြောင့်မှစုံလင်တဲ့သဘောထားအမြင်တွေကိုကန့်သတ်ရာရောက်နေတယ်လို့ကိုပိုင်ဆုံးဖြတ်ချက်နဲ့ဆန်ဆာဖြတ်တဲ့အပေါ်မှာတက်ရောက်မှုတွေဖြစ်စေပါတယ်။ကာဂျစ်စတန်နိုင်ငံမှာတော့တဦးတယောက်ကယာဇဝတ်မှုကျူးလွန်တယ်လို့အများပြည်သူကိုထုတ်ပြန်တဲ့အကြေညာချက်ဒါမှမဟုတ်သတင်းမီဒီယာတွေထဲမှာမှားယွင်းဆစ်ဆွဲတာကိုယာဇဝတ်မှုမြောက်ကြောင်းပုံမှန်တစ်ခုကိုအစိုးရကပြင်ဆင်ခဲ့ပါတယ်ဟန်ဂေရီနိုင်ငံမှာဆိုရင်လည်းအတရေဖြတ်မှုဆိုင်ရာထောင်ဒဏ်ကိုတိုးမြှင့်ခဲ့ပါတယ်ကာဂျစ်စတန်နိုင်ငံကလည်းယာဇဝတ်မှုမြောက်တဲ့အတရေဖြတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုထပ်မံဖြည့်ဆွက်လိုက်ပြီးတော့လွတ်လပ်စွာစူဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုနောက်ထပ်ကန့်သတ်လိုက်ပါတယ်သတင်းမီဒီယာလောကထဲကပဲဖြစ်ဖြစ်တာမန်ပြည်သူတယောက်ပဲဖြစ်ဖြစ်လူတိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပါတယ်။အွန်လိုင်းပေါ်မှာပဲရေးရေးအပြစ်မှာပဲပြောပြောလွတ်လွတ်လပ်လပ်ရေးသားပြောဆိုခွင့်ရှိပါတယ်။နည်းပညာသစ်တွေကိုအကြောင်းပြပြီးလူအခွင့်အရေးနဲ့အခြေခံလွတ်လပ်မှုစံတွေကိုဘယ်တော့မှပြင်ဆင်ပိတ်ပင်လို့မရပါဘူ
း။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဆာမိုးဝေကကြေညာပေးပါမယ်ရှင
်။အနာဖီဆန်နေမှုကိုအဆုံးသတ်ဖို့အတွက်ဟောင်ကောင်အစိုးရကထုတ်ထားတဲ့အမိန့်ကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေကဆက်လက်ပြီးတော့အန်တုနေကြပါတယ်။ဆန္ဒပြသမှုတွေဟာတရုတ်မျိုးသားနေဖြစ်တဲ့ဒီကနေ့ဗိုလ်ထုနေမှာပိုးပြီးတော့ကြီးထွားလာပဲရှိပါတယ်။တောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့ဒေသ၃ခုမှာအင်ကာနီကရွက်ပြင်တဲတွေထိုးပြီးတော့သူတို့ရဲ့တောင်းဆိုချက်တွေဖြစ်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချွန်ညင်းကိုယာရုကနေပြီးတော့ဆင်းပေးဖို့စတာတွေဆက်လက်ပြီးတော့တောင်းဆိုနေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတောင်းနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနောက်ထပ်ဆင်းနစ်ကြဆက်လက်ထားရှိဖို့အတွက်သဘောတူစာချုပ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုအာဖဂန်နစ္စတန်သမ္မတအသစ်ဖြစ်တဲ့အာရှရစ်ဂန်နီကသူရဲ့ဆုံးဖြတ်ချက်ကိုအများသိအောင်ကြီးညာခဲ့ပါတယ်သဘောတူညီချက်စာချုပ်ချုပ်နိုင်မှုအတွက်အချိန်တော်ကြာခဲ့တာပါဗြိတိန်နိုင်ငံကပထမဦးဆုံးချိန်အဖြစ်အီရတ်နိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်ရမှာပါဝင်တိုက်ခိုက်ခဲ့ပါတယ်ဗြိတိရှတိုက်လေယာဉ်တွေဟာစစ်သွေးကြွတွေရဲ့လက်နက်ကြီးတွေထားရှိတဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကလူမှုကွန်ရက်ကတဆင့်ပြောဆိုလိုက်ပါတယ်အမေရိကန်ပြည်တော်စုနဲ့အိန္ဒိယတို့ဟာကုန်သွယ်ရေးလုံခြုံရေးသိပ္ပံပညာဆိုင်ရာတွေကိုလေးနက်ကျေပြန့်တဲ့မဟာမိတ်နိုင်ငံတွေအဖြစ်ဆက်ဆံသွားဖို့သဘောတူညီခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအိန္ဒိယဝန်ကြီးချုပ်အသစ်နဲ့မိုဒီနဲ့တွေ့ဆုံပြီးတဲ့နောက်ထုတ်ဖော်ပြောဆိုလိုက်ပါတယ်ခင်ဗျာ
အင်္ဂါနေ့မနက်ဖြန်နိုင်ငံတကာအတင်းသတင်းအချင်းချုပ်ကိုကိုဆာမိုးဝေကကြေညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနပ်အဒဲလ်ရာမန်ဖြစ်ပါတယ်အင်္ဂါနေ့မနက်ဖြန်6:00နာရီကနေ9:00အစီအစဉ်တွေကိုလိုင်းတိုမီတာ30 40 48 50ရောကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမအနန္လာပါရှင်
This program has come to you from the Voice of America, Washington.